မင်္ဂလာညနေခင်းမှာသရရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ18ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်တိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ကျမကဆုမမအင်္ဂါညနေခင်းရဲ့အစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာညနေခင်းပါရှင်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကျဆင်းလာပေမဲ့ကမ္ဘာတစ်ဝန်းကူးစက်မှုတိုးလာနေတဲ့အပေါ်ထိန်းချုပ်ဖို့သက်ဆိုင်ရာအစိုးရတွေကအပြင်းထန်ကြိုးစားနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှာကိုဆိုရင်ပြီးတော့လူစုလူဝေးတွေကိုတားမြစ်တဲ့နေနဲ့ဒီကနေ့အိုဟိုင်းိုးပြည်နယ်မှာကျင်းပမဲ့ဒီမိုကရက်ပါတီတွင်တမနာလောင်းပနမရွေးကောက်ပွဲကိုရွှေ့ဆိုင်လိုက်ပါတယ်။တခါမြန်မာနိုင်ငံမှာလည်းကိုဗစ် -19 ရောဂါကူးစက်ပြန့်ပွားလာမှဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားတန်ရုံးတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုဧပြီလကုန်နေ့ကျင်းပခွင့်ပေးလိုက်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ကမ္ဘာကပ်ရောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာတစ်လွန်းကူးစက်ပြန့်နှံ့မှုတွေရဲ့ရိုက်ခတ်မှုတွေကြောင့်မြမစီးပွားရေးအပေါ်မှာထိခိုက်သက်ရောက်မှုတွေနှဲစေဖို့အစိုးရကကူညီဆောင်ရွက်ပေးနေတဲ့အစီအစဉ်တချို့နဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်သူတွေရဲ့အမြင်ရှိပါသလဲ
။ပြန်ကြည့်ရင်တော့ဒီသူဖွဲ့ထားတဲ့အဖွဲ့အစည်းနဲ့တက်ဆိုင်ရာဆက်တာလိုက်ဟိုတွေ့ဆုံပြီးတော့ဟိုဖြေရှားဆွေးနွေးကြတော့ပို့ပြီးတော့ထိခေါင်းမယ်လို့မြင်ပါတယ်။
ဒေါက်တာဆူထိုမာရှင်ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက် COVID-19 ကူးစက်မှုအနေနဲ့စိုးရိမ်ရလို့တရုတ်ကိုရောက်နေတဲ့မြန်မာအလုသမား600ကျော်မြန်မာတန်ရုံးအစီအစဉ်နဲ့နေရက်ကိုပြန်နိုင်ကြပြီဖြစ်ပါတယ်။မြန်မာတွေတင်းချီပြီးတော့အလုအလုကင်နေတဲ့မလေးရှားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းကပိုပြီးတော့မှမြန်ဆန်လာတဲ့အတွက်ဘာသာရေးပွဲတွေစတင်ကြောင်းတွေဈေးဝယ်ကုန်တိုက်တွေကိုမတ်လ31ရက်နေ့ထိပိတ်ပစ်လိုက်ရပါတယ်။ဒီလိုသတင်းတွေကိုမကြာခင်နားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာနောက်ပိုင်းကူးစက်မှုလုံးကျဆင်းလာပေမဲ့လို့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတစ်ဝှမ်းမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်ဒီလိုအခြေအနေကိုထိန်းချုပ်ကင်ရွတ်နိုင်ဖို့အတွက်တာဝန်ရှိသူတွေကအချိန်မြင့်လှုံ့ဆော်လာနေပါတယ
်။ Setting new guidelines for every American to follow over the next 15 days.Therefore, my administration is recommending that all Americans.
Coronavirus ဆက်ဖြစ်ရေးဆောင်ရွက်ချက်အဖြစ်လာမယ့်15ရက်အိမ်အပြင်မထွက်ကြဖို့အမေရိကန်ပြည်သူတွေအနေနဲ့လူ100ယောက်ထက်ပိုပြီးတော့လူစုလူဝေးမလုပ်ဖို့နဲ့ဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေပြီးတော့အလုပ်လုပ်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းလာနေကအိမ်ပြေတော်ကနေတိုက်တွန်းသွားတာပါ။အခုဆိုရင်တော့ virus ပိုးရှိမှရှိအလွယ်တကူစမ်းသပ်နိုင်မယ့်စင်တာတွေကိုလည်းအမေရိကန်ပြည်နယ်တချို့မှာစတင်လှုံ့ဆော်နေပါပြီ။တခါပြည်နယ်အတော်များများမှာလည်းကျောင်းတွေကိုလည်းပိတ်ထားတဲ့အပြင်လူစုလူဝေးမလုပ်ဖို့လည်းအမေရိကန်တာဝန်ရှိသူတွေကတိုက်တွန်းထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့ဥရောပနိုင်ငံတွေမှာလည်းမလိုအပ်ပဲခီးသွွာလာမှုတွေရှောင်ရှားဖို့တိုက်တွန်းထားပြီးတော့ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့နှိစက်သွွာလာမှုတွေပိတ်မဲ့အကြောင်းလည်းပြောဆိုထားပါတယ်။စပိန်နိုင်ငံမှာကူးစက်ခံရသူအရေအတွက်ကညရွှန်ချင်းအဆ20တိုးလာတာကြောင့်အစိုးရကအရေးပေါ်အခြေအနေကြေညာထားရပါတယ်။စပိန်နိုင်ငံမှာကိုရိုနာကူးစက်ခံရသူ9000ကျော်ရှိနေပြီးသေဆုံးသူက300ကျော်ပါတယ်။ဥရောပနိုင်ငံတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအဆိုးဆုံးကတော့အီတလီနိုင်ငံမှာတင်းလာတဲ့အထိကူးစက်မှု14000ကျော်ရှိကြလာခဲ့ပြီးတော့ကူးစက်ပြန့်နှံ့မှုစတင်ရန်တရုတ်နိုင်ငံပြည်အများဆုံးလက်ဖြစ်ပါတယ်လက်ရှိကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုပေါင်းက39000လောက်ရှိနေပြီးတော့သေဆုံးသူက6500ကျော်ရှိပါတယ်သေဆုံးသူအများစုကတော့တရုတ်နိုင်ငံကဖြစ်ပါတယ်
ဟောင်ကောင်မှာနေထိုင်သူတွေအနေနဲ့တရုတ်ပြည်မှာကြီးမကာအိုနဲ့ထိုင်ဝမ်ကနေလွဲပြီးတော့ပြည်ပနိုင်ငံတွေကိုခီးသွွာလာခွင့်သတိပေးကန့်သတ်ချက်ကိုထုတ်ပြန်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကာရင်လမ်ကမနေ့အင်္ဂါနေ့ကကြေညာလိုက်ပါတယ်။မကာအိုနဲ့ထိုင်ဝမ်ကနေလွဲပြီးတော့တခြားနိုင်ငံကနေပြန်လာတဲ့သူတွေအနေနဲ့14ရက်ကြာတဦးတည်းတည်တံ့ခွဲခြားနေထိုင်မှုလိုအပ်တယ်လို့လည်းလမ်ကပြောပါတယ်။ဟောင်ကောင်မှာတော့ကျောင်းတွေကိုအရင်ကစီစဉ်ထားသလိုဧပြီလအတွင်းမှာပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင်။မလေးရှားဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုကူးစက်တဲ့သူအရေအတွက်တိုးလာတာနဲ့အမျှဒီကနေ့ဈေးဆိုင်ကြီးတွေမှာတော့လူတွေဟာလိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူစုဆောင်းနေကြတဲ့အတွက်ပစ္စည်းတွေကမကြံတလောက်ဖြစ်သွားခဲ့ပြီးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကြောင်းပြန်ဖွင့်မယ့်ရက်ကိုဧပြီလအစောပိုင်းထိရွှေ့ထားလိုက်တယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယွန်းအီဟေးကဒီကနေ့ပြောပါတယ်။ကြောင်းစာတင်နှစ်တစ်နှစ်အစကိုမတ်လ9ရက်နေ့မှာပြန်ဖွင့်မှုစီစဉ်ထားတာကနေအခုတတိယအကြိမ်ရွှေ့ဆိုင်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။ကျောင်းသားတွေရဲ့ကျန်းမာရေးနဲ့အန္တရာယ်ကင်းရှင်းရေးကိုဦးစားပေးပြီးတော့အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့လည်းတောင်ကိုရီးယားပညာရေးဝန်ကြီးကပြောပါတယ်ရှင်
အသက်ရှူလမ်းကြောင်းဆိုင်ရာ COVID-19 ရောဂါကူးစက်ပြန့်ပွားလာမှဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားတန်ရုံးတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလာမယ့်ဧပြီလကုန်ထိမကျင်းပဖို့မြန်မာနိုင်ငံခြားဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။တန်ရုံးဖွင့်လှစ်တဲ့ကျောင်းသားတွေကိုလည်းယာယီပိတ်ထားဖို့ညွှန်ကြားထားသလိုပြည်ပမှာရှိတဲ့မြန်မာတန်ရုံးကောင်စစ်ဝန်ရုံးတွေရဲ့အခမ်းအနားတွေအခမ်းပွဲတွေကိုလည်းရွှေ့ဆိုင်ထားဖို့ညွှန်ကြားထားပါတယ်။ ကိုရိုနာဗိုင်းရပ်စ်ပြန်နံကူးစက်မှုအနှ ිය ကကွယ်နိုင်မှုအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားရေးဝန်ကြီးဌာနနှင့်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနတို့ကကြီးမှုပြုလုပ်တဲ့တန်တမာရေးရာသင်တန်းတွေဆွေးနွေးပွဲတွေလူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုလည်းရွှေ့ဆိုင်ထားတဲ့အကြောင်းကြေညာချက်မှဖော်ပြထားပါတယ်။ယောဂကူးစက်မပြန့်ပွားရေးအတွက်ရွေးပြီးတော့မြန်မာနိုင်ငံတွင်ကိုကုန်လန်းရှည်လန်းနဲ့နေဆက်ကိတ်အားလုံးကနေဝင်လာတဲ့ခီးတဲ့အားလုံးကိုလည်းကျန်းမာရေးစစ်ဆေးတာတွေစက်မှတ်ဆောင်ရွက်နေပြီးတော့လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေကိုပိတ်ပင်ထားသလိုတကြံကာလမန္တန်တွေဆောက်တာအပါအဝင်ပွဲလမ်းတစ်ပင်တွေကိုကျင်းပခွင့်ရဆိုင်ထားပါတယ်။အခုအချိန်ထိတော့မြန်မာနိုင်ငံမှာယောဂကူးစက်တဲ့လူနာတွေ့တယ်လို့တရားဝင်သတင်းတွေမှာထုတ်ပြန်တာမတွေ့ရသေးပါဘူး။တစ်ချိန်တည်းမှာပဲအင်ဒီဂျင်ထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေအနေနဲ့ကလည်းလာမယ့်တကြံကာလအပါအဝင်ဧပြီလ30ရက်နေ့အထိတနိုင်ငံနဲ့တနိုင်ငံကူးလူသွားလာမှုတွေမလုပ်ဖို့ခဏပြန်လာတာမျိုးတွေမလုပ်ဖို့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။
အမေရိကန်စုရှယ်ယာဈေးကွက်တွေနှစ်ပေါင်း30အတွင်းမှာအနေဆုံးဈေးကျသွားပြီးတဲ့နောက်ပိုင်းအာရှအစုရှယ်ယာအများစုဟာလည်းအင်ကာနေမှာတော့အကျနဲ့ဈေးပိတ်သွားခဲ့ပါတယ်။တရုတ်နေခင်းအညွန့်ကိန်းကြီးအရတော့ 1.62 ရာခိုင်နှုန်းအကျနဲ့ဈေးဖွင့်ခဲ့တယ်လို့တောင်ကိုရီးယားအစုရှယ်ယာတွေလည်း 3.32 ရာခိုင်နှုန်းအကျနဲ့ဈေးဖွင့်ခဲ့ပါတယ်။ဟောင်ကောင်အညွန့်ကိန်းကတော့ဈေးဖွင့်တဲ့အချိန်မှာ 1.35 ရာခိုင်နှုန်းကျပါတယ်။ရှန်ဟိုင်းအညွန့်ကိန်းကတော့ 3.18 ရာခိုင်နှုန်းအတက်နဲ့ဒီကနေ့ဈေးဖွင့်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးပြတ်ကတ်ဆိုင်နိုင်ခြေရှိတဲ့သဘောမျိုး Wall Street နဲ့သမ္မတအင်ဖြူရော်ရဲ့ပြောဆိုချက်ထွက်လာတာကြောင့်အမေရိကန်ရဲ့အဓိက S&P 500အစုရှယ်ယာဈေးကွက်ကတနင်္လာနေ့ကစနစ်ရာခိုင်နှုန်းထိကျသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ဥရောပအစုရှယ်ယာဈေးကွက်တွေလည်းတနင်္လာနေ့ကအကျနဲ့ဈေးပိတ်သွားခဲ့ပေမဲ့ဒီကနေ့အင်္ဂါနေ့မှာဈေးဖွင့်ချိန်မှာတော့အနည်းငယ်ပြန်ပြီးဈေးတက်ခဲ့ပါတယ်။ဒါပေမဲ့လည်းကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်အလင်းအမြန်ကူးစက်ပြန့်နှံ့နေတာကြောင့်ဥရောပတိုက်တစ်ခုလုံးအဝင်ထွက်ပိတ်မဲ့အနေအထားဖြစ်နေတယ်လို့စီးပွားရေးပြတ်ကတ်ဆိုက်တော့မလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေတာကြောင့်အစုရှယ်ယာဈေးတွေပြန်ကျနေပြီးတော့ဈေးကွက်အနေအထားကတော့မတိမငိမ့်ဖြစ်နေပါတယ်ရှင်။
VOA American သံညနေဘက်မြန်မာဘာသာအစည်းအဝေးတွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်အောင်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးအပြင်းအထန်ကြိုးပမ်းနေလို့ရအဖြစ်မလိုအပ်ပဲနဲ့ခရီးမထွက်ကြဖို့တားမြစ်မဲ့အစီအစဉ်ကိုဥရောပကောင်ဆောင်တွေကပြင်ဆင်နေကြပါတယ်။တရောဂါကြောင့်ကမ္ဘာတစ်ဝန်းကစီးပွားရေးထိခိုက်နေရတယ်လို့ပဲလူတွေလည်းထောင်နေကြီးတေဆုံးခဲ့ရတာပါ။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ရောဂါတိုက်ဖျက်ရေးဆောင်ရွက်ချက်တွေကိုစစ်ပွဲတစ်ခုကိုတိုက်နေရတယ်လို့မျိုးရင်းညွှန်းပြောဆိုခဲ့ပါတယ်။ကမ္ဘာနိုင်ငံအတော်များများကလည်းရောဂါထိန်းချုပ်ရေးဆောင်ရွက်ချက်အဖြစ်လူတွေရဲ့အသွားအလာဝင်ထွက်ကိုကန့်သတ်ထားတာပါ။နိုင်ငံအတော်များများကလည်းနေဆက်တွေကိုပိတ်ထားသလိုလူတွေကိုလည်းအိမ်ထဲမှာနေကြဖို့တိုက်တွန်းထားပါတယ်။ COVID-19 ကြောင့်တေဆုံးသူတွေဟာတရုတ်ပြည်ဥရောပမှာအများဆုံးဖြစ်နေပါတယ်။ကမ္ဘာတစ်ဝန်းတေဆုံးသူ9000ကျော်တဲ့ကအီတလီတနိုင်ငံထဲမှာတေဆုံးသူက2000ကျော်ရှိနေတာပါ။ပြင်သစ်မှာတော့ဒီကနေ့ညသကောင်းကစပြီးတော့လူတွေကို15ရက်အိမ်မင်းမထွက်ရအမိန်ကိုသမ္မတမက်ခရွန်ကနိုင်ငံတော်မိန့်ခွန်းထဲမှာထည့်သွင်းကြေညာသွားပါတယ်။မလို့အပ်ပဲအသွာလာမလုပ်ဖို့နဲ့လိုက်နာမှုမရှိရင်ရေးယူမယ်လို့လည်းသမ္မတမက်ခရွန်ကတတိပေးခဲ့ပါတယ်။ဂျာမနီနိုင်ငံမှာလည်းကျောင်းတွေအားလုံးကိုပိတ်ထားသလိုကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့ပြည်တွင်းပြည်ပအားလိုက်ရခီးစဉ်တွေအားလုံးကိုဖျက်ပြီးအိမ်ထဲမှာနေကြဖို့ဝန်ကြီးချုပ်အန်ဂလာမာကဲကနိုင်ငံကိုတနင်္လာနေ့မှာတိုက်တွန်းထားတာပါ။ဥရောပအော်မရှ်ဥရောပကော်မရှင်ဥက္ကဋ္ဌဥဆူလာဗန်ဒါလီယန်ကလည်းတနိုင်ငံနဲ့တနိုင်ငံနယ်စည်းကန့်သတ်မှုရှိတွာလာနိုင်တဲ့ဥရောပရှန်ဂန်ဗီဇာတွေကိုမလိုအပ်ရင်ထုတ်မယ်ပေးဖို့သက်ဆိုင်ရာဥရောပကောင်ဆောင်တွေကိုတိုက်တွန်းသွားမယ်လို့ပြောဆိုထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတာကြောင့်ဥရောပဘောလုံးပွဲတွေပေါ်မှာရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဥရောပဘောလုံးအဖွဲ့ချုပ် UEFA တာဝန်ရှိတဲ့သူတွေဒီကနေ့ video conference ခေါ်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးကြမယ့်ကိစ္စတွေထဲမှာတော့ဇွန်လကျရင်စတင်ကျင်းပဖို့စီစဉ်ထားတဲ့ Euro 2020ပြိုင်ပွဲတွေကိုရွှေ့မလားဆိုတာလည်းပါဝင်ပါတယ်။ဥရောပဘောလုံးကလပ်အသင်းတွေနဲ့ပြိုင်ပွဲကျင်းပတဲ့အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။ Euro 2020ပြိုင်ပွဲကိုတစ်နှစ်ကြာရွေးဆိုင်ထားဖို့ UEFA ကဆုံးဖြတ်ခွင့်ရှိတယ်လို့လည်းခန့်မှန်းထားပါတယ်။ Euro 2020ဘောလုံးပွဲဖွင့်ပွဲကိုတော့ဇွန်လ12ရက်နေ့အီတလီနိုင်ငံရောမမြို့မှာလုပ်ဖို့စီစဉ်ထားတာဖြစ်ပါတယ်။နောက်ဥရောပမြို့ကြီး12မြို့မှာကျင်းပမှာဖြစ်ပြီးတော့နောက်ဆုံးဘောလုံးပွဲကတော့ Britain Wembley ဘောလုံးကွင်းမှာပြုလုပ်ဖို့စီစဉ်ထားတာပါ။ဒါအပြင် 16 သင်းအဆင့်မှာပဲရက်နေတဲ့ Champions League ပွဲတွေနဲ့ပတ်သက်ပြီး ော့ဘာဆက်လုပ်ကြမလဲဆိုတာကိုလည်း UEFA ကဆွေးနွေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့အခြေအနေကလာမယ့်ဇွန်လလောက်မှာတော့ယောပါတက်တာသွားပြီးတော့အားကစားပြိုင်ပွဲတွေပုံမှန်အတိုင်းပြန်ပြီးတော့ကျင်းပနိုင်မယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိပွဲတွေအပါအဝင်စပိန်၊အီတလီ၊ဂျာမနီပြင်သစ်နဲ့တခြားနိုင်ငံတွေကကလပ်အသင်းပြိုင်ပွဲတွေအနေနဲ့ပွဲစဉ်တွေကိုအပီးတက်ကစားဖို့အခြေတစ်ခုရလာမှာဖြစ်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှာကိုဆိုရင်ပြီးတော့လူစုလူဝေးကိုတားမြစ်တဲ့အနေနဲ့ဒီကနေ့အိုဟာယိုပြည်နယ်မှာကျင်းပမဲ့ဒီမိုကရက်တစ်ပါတီရင်းတမနာလောင်းပနာမရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းအိုဟာယိုပြည်နယ်အုပ်ချုပ်ရေးမှူးမိုက်ဒီဝိုင်းကတနင်္လာနေ့ညကကြေညာပါတယ်ဗိုင်းရပ်စ်ပိုးကူးစက်သူ50လောက်တွေ့ထားတဲ့အိုဟာယိုပြည်နယ်မှာမဲယုံဝန်ထမ်းတွေမဲပေးသူတွေအတွက်တခါမှမကြုံဘူးတဲ့ကြမ်းမာရေးဆိုင်ရာအနေရကျောက်နေနေဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ဒါပေမဲ့လည်းတခြားပြည်နယ်၃ခုဖြစ်တဲ့ Florida, Illinois နဲ့ Arizona ပြည်နယ်၃ခုကတော့ပါတီရင်းသမ္မတလောင်းရွေးချယ်ပွဲတွေစီစဉ်ထားတဲ့အတိုင်းကျင်းပမှာပါ။ Florida ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူ140ကျော်တွေ့ထားပါတယ်။မဲပေးတဲ့သူတွေမဲယုံထဲမှာခဏပဲဝင်ပေးမှာမို့စိုးရင်ထိုင်လန့်စရာမရှိပါဘူးလို့ Florida အုပ်ချုပ်ရေးမှူး Ron DeSantis ကပြောဆိုထားပါတယ်ဒီမိုကရက်တစ်ပါတီရင်းသူသမရဟောင်းဂျိုးဘိုင်ဒန်နဲ့ဗာမော့ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်နာတို့ပါတီကိုစားပြုသမရလောင်းဖြစ်ရဲ့အဓိကရှင်းပြနေပြီးတော့ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေရဂျိုးဘိုင်ဒန်ကအသာစီရနေပါတယ်
ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံအစိုးရဘက်မှာတော့တော်လှန်ပုန်ကန်မှုတွေဖြစ်လေရှိတဲ့နိုင်ငံတောင်ပိုင်းကအစိုးရရုံးတစ်ခုဒီကနေ့ဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့လူ20ထက်မနည်းအနည်းငယ်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့တောင်ပိုင်းနယ်စပ်မှာရှိတဲ့ရလခရိုင်ရဲ့အစိုးရရုံးကိုကားဘုံတစ်ခုအပြင်လက်ပစ်ဘုံတစ်ခုနဲ့ပါတုံးပြီးတိုက်ခိုက်ခဲ့တာလို့ဘုံမှုပရမုတ်ပရွန်ကပြောပါတယ်။COVID-19 ရောဂါနဲ့ပတ်သက်ပြီးတော့အစည်းအဝေးတက်ဖို့အတွက်အဲ့ဒီရုံးကိုဒေသန္တရအစိုးရတာဝန်ရှိတဲ့သူတွေယာနဲ့ခြီးပြီးတော့ရောက်ရှိနေချိန်မှာပဲအဲ့ဒီအခင်းဖြစ်ပွားခဲ့တာလို့ဗိုလ်မှူးပရွန်ကပြောပါတယ်လူပေါင်း20ထိခိုက်ဒဏ်ရာရကြောင်းစစ်ရုံတစ်ခုကလည်းအတီးပြုတ်ပါတယ်ဒါပေမဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုထားတာမရှိသေးပါဘူးထိုင်းနိုင်ငံရဲ့တောင်ပိုင်းကပြည်နယ်၃ခုမှာတော့2004ခုနှစ်ကတည်းကမွတ်စလင်ခွဲထွက်ရေးတပုံတွေရဲ့အကြမ်းဖက်လုပ်ရတဲ့ကြောင့်ခံမှန်းကြီးအနည်းဆုံးလူ 8,000 ထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်အင်္ဂါညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်ဦးဆုံးအင်္ဂါညနေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်
။ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရပ်ကွက်မှုကြောင့်စီဝါရေးအပေါ်တက်ရောက်မှုနည်းစေဖို့အစိုးရကကူညီဆောင်ရွက်ပေးမဲ့အစည်းအဝေးအချို့နဲ့ပတ်သက်လို့တုံ့တက်သူအချို့ကဘလို့ထောက်ပြမှုတွေရှိတယ်လဲဆိုတာကိုပြောပြပေးမှာပါ။မနေ့ကနိုင်ငံတော်အတိုင်ပင်ခံမိန့်ခွန်းထဲမှာမြန်မာနိုင်ငံမှာလက်ရှိအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးမှမရှိသေးပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရိုက်ခတ်မှုကြောင့်မြန်မာစီးပွားရေးအပေါ်ထိခိုက်တက်ရောက်မှုနည်းစေဖို့အစိုးရဘက်ကကူညီဆောင်ရွက်ပေးမဲ့လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုသွားခဲ့ပါတယ်။ CNP လို့အများသိကြတဲ့ကုန်ကျန်းပေးကုန်ကျော်ယူလက်ခံစားစနစ်ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းတွေအသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတွေအတွက်အထူးတက်တာတဲ့အတူနှုံချင်းဝင်များနဲ့အခွန်ကင်းလွတ်ခွင့်ရရှိနိုင်ဖို့စီမံသွားမယ်လို့ပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံစံစဘာအသိဥက္ကဋ္ဌဦးစိုးထွန်းကတော့စီးပွားရေးလုပ်ငန်းတွေကိုကြားရောက်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတိတိကျကျကင်တွယ်ပြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေနဲ့တေချာစွာဆွေးနွေးတိုင်ပင်ဖို့လိုအပ်နေသေးတယ်လို့ထောက်ပြသွားခဲ့ပါတယ်
။ဒီမှာဆိုတော့ export နဲ့ပတ်သက်တဲ့ဒီ percent ကိုပြောရဲမဆောင်တော့ဘူး။ဒါကကျွန်တော်ကသိချင်တာဒီထဲပုံပြီးတော့မဆောင်ဘူးဆိုတော့လုံးဝဟို wave လုံးမှလာဒါပေါ်ရင်ကျိုးတင်ကုန်မဆောင်ဘူးနဲ့နှစ်ကုန်မှစီးကြပါလားပေါ့နော်။အဲဒီစိတ်ချက်တွေရောရှိသေးတာပေါ့နော်။ကျန်တဲ့ဟာလည်းကျွန်တော်ခုတည်းကတော့ဒီစာဘယ်နဲ့တွေ့ရဆိုတော့လေဟိုအသေးစိတ်နှိမ့်နေတာတော့မဟုတ်ကျွန်တော်စာ Facebook ကိစ္စကိုပဲဒီ Facebook ပို့မှာမပို့တာဒါပဲဆူနေတာကျွန်တော်တို့ပြန်လဲပြီးတော့မှအသေးစိတ်တော့နှိမ့်နေတာတော့မရှိသေးဘူးเนาะပြန်ပြချင်တာတော့ဒီသူဖွဲ့ထားတဲ့အဖွဲ့အစည်းနဲ့တက်ဆိုင်ရာဆက်တာလိုက်ဟိုတွေ့ဆုံပြီးတော့ဟိုဖြေရှားဆွေးနွေးကြတော့ပို့ပြီးတော့ဒီခေါင်းမယ်လို့မြင်ပါတယ်နောက်ရှင်းရင်းလည်းမသိဘူးဟဲ့မသိတော့ဘလို့မရဘူးနေကုန်းပြောတဲ့ဟာပဲရှိတာပြန်ပြီးကျင်တယ်ဘလို့ပြန်လာမသိဘူးเนาะ
လူစုလူဝေးဖြစ်စေမဲ့ပဇံပွဲတော်တွေနဲ့ပတ်သက်ပြီးအစိုးရကကျင်းပခွင့်တားမြစ်ထားပြီးဖြစ်ပါတယ်။ဒါအပြင်ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအတွက်လည်းဗဟိုဘဏ်ကချင်းငွေအတိုးနှုန်းလျှော့ချပေးထားတာတွေလည်းလှုံ့ဆော်နေပါတယ်။ လက်ရှိအနေထားမှာတော့နိုင်ငံသားငွေဇင်းနှုန်းတွေကျပြီးမြန်မာကျပ်ငွေဇင်းနှုန်းတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန်ဆိုင်နေရပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ကျန်းအဝင်ရပ်သွားတာမို့အများစုအထည်ချုပ်လုပ်သမားတွေထောင်နေချီအလုပ်လက်မဲ့တွေဖြစ်ကုန်ရပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီကိုမတ်လ23ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအနေကိုထိန်းချုပ်ရေးလူလူကြားတည်ငြိမ်မှုရရှိရေးတွေလှုပ်ဆောင်ဖို့ရည်ရွယ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရဘက်ကပြင်ဆင်မှုတွေလုပ်တာမှလိုအပ်မှုတွေမရှိဖို့အတွက်ပြင်ဆင်မှုတိုင်းကိုပွင့်လင်းမြင်သာစွာချပြလှုပ်ဆောင်ဖို့တောင်းဆိုလာသူကတော့နိုင်ငံရေးစီးပွားရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိမ့်ပါ
။ပွင့်လင်းမြင်သာမှုရှိနဲ့ပြည်သူကိုအဓိကထားပြီးတော့အချင်းကဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။ဥပမာစီးပွားရေးပိုင်းနဲ့ပတ်သက်လို့ရှိရင်လည်းနော်ဖြစ်လာနိုင်တဲ့နော်စိန်ခေါ်မှုတွေအချက်တဲတွေကိုဒီစီးပွားရေးပညာရှင်တွေနော်စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံဆွေးနွေးပြီးတော့နိုင်ငံရေးအဖြစ်ရှာတာမျိုးရုပ်ဖို့လိုအပ်တယ်လို့မြင်တယ်။ဒီ COVID-19 ပြဿနာကိုဖြေရှင်းတဲ့နေရာမှာနော်လွှတ်တော်တွေမှာအဆိုတင်သွင်းတာပဲဖြစ်ဖြစ်မေးခွန်းမေးမြန်းတာပဲဖြစ်ဖြစ်ဆွေးနွေးတာပဲဖြစ်ဖြစ်ကိုလက်ရှိကာလအတွင်းမှာတော့မဖြစ်မနေလုပ်ဖို့လိုအပ်တယ်။အစိုးရရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေပေါ်မှာပြန်သုံးသပ်ပြီးတော့ကျွတ်တော်အနေနဲ့အားနည်းချက်တွေလိုအပ်ချက်တွေအကြံပြုချက်တွေကိုပေးပို့နိုင်မယ်ဆိုရင်ပို့ပြီးတော့ထိရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်ဗျာ
။ခက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့နိုင်ငံ9နိုင်ငံကခီးတွေတွေမြန်မာနိုင်ငံကိုစိုက်ရောက်ချိန်မှာ14ရက်ကြာတိကျခွဲခြားဆစ်ဆေးမဲ့အစီအစဉ်တွေလုပ်တာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူပေပြည်နယ်နောက်ပြီးဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာဒေသတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်ဘုတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွားတဲ့သူတွေကိုဝင်ခွင့်မပြုတော့တာကျမကြီးဆုံးရှုံးမှုတွေကိုတုံ့ပြန်လှုပ်ဆောင်တာအပြင်ဒီရောဂါအကြောင်းပြပြီးကုန်စည်ကစားတာမှမှန်သတင်းဖြန့်တာတွေကိုထိရောက်စွာအရေးယူဆောင်ရွက်သွားမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲမှာတန်တရားနဲ့စောင့်ကြည့်စစ်ဆေးနေတဲ့လူနာတွေရှိပေမဲ့တင်းလာနေအထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတီးပြုတ်လူနာတအူးမှမရှိသေးပါဘူး။ကျမမေခါပါ။ရန်ကုန်ကနေတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိပြီးအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနေရပ်ပြန်ရေးဘေကျင်းတန်ရုံကဆောင်ရွက်ပေးနေတဲ့အကြောင်းကိုတင်ပြပေးပါမယ်။တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလုပ်သမားတွေအနေနဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်နေရပ်ပြန်နိုင်ဖို့အတွက်တန်ရုံကိုဆက်သွယ်အကြောင်းကြားလာသူဦးရေ 1,600 ဝန်းကျင်လောက်ရှိနေပါတယ်။အဲ့ဒီအထက်ကမှ 630 ဝန်းကျင်လောက်ကိုတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပူးပေါင်းပြီးပြန်ပို့ပေးထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကနေစပြီးနေရပြန်လို့ကြောင့်ဆက်သွယ်အကြောင်းကြားလာသူယော့နည်းလာပြီလို့ပီကျင်းမြို့မှာရှိတဲ့မြန်မာတန်ရုံကတာဝန်ရှိသူကပြောပါတယ်
။နည်းတော့ပါလေခင်ဗျ။နည်းတော့ပါလေ။ဟိုဆက်သွယ်ခြင်းဖြစ်ခါကြပါလေ။တလာပိုင်းလက်ကုန်ခံပြီးတော့တလာပိုင်းစောပိုင်းကာလာတွေပေါ်တော့နေ့စဉ်ရွှေ့ပေါ်တော့ဒီကျွန်တော်ပုံလေးတော့ဟိုမနားရတဲ့နေရာမှာလက်ခံရရှိပါတော့အခုနောက်ပိုင်းတော့တော်တော်လေးနည်းတော့ပါသေးတယ်။
နေရပြန်ဖို့တန်ရုံကိုဆက်သွယ်ရမှာနေရလိပ်စာအပြည့်အစုံနဲ့နိုင်ငံသားစီစီရေးကပ်ပြားအမှတ်တို့ကိုတိကျဖြစ်ဆက်ပေးဖို့တန်ရုံကပြန်လည်အကြောင်းကြားထားပေမယ့်အလုံသမားတွေဘက်ကအကြောင်းပြန်မလာသူ300-400လောက်ရှိရလို့ဆိုရတယ်။ဒီရပိုင်းအတွင်းမှာတော့ဖုန်းဆက်လာသူဥယျာဉ်နေသွားပြီး9ရက်တစ်ဖက်6ရက်တစ်ဖက်လောက်စီလာဆက်သွယ်လာတာရှိတယ်လို့ဆိုပါတယ်။ဒီလိုဖြစ်လာတာကလည်းလက်တလောအခြေအနေမှာဆက်ယုံတချို့ပြန်လည်လဲပတ်လာတာကြောင့်လည်းဖြစ်နိုင်တယ်လို့တန်ရုံတာဝန်ရှိသူကပြောပါတယ်
။ဖောက်လာရမှာတချို့ကြတော့လေရောက်ခါကရောဖြစ်ခါကကတော့စိုးရိမ်ပြီးတော့ဟိုဆက်ကြတယ်ရှိတာပေါ့နော်ဆက်ကြတယ်ရှိတယ်ကျွန်တော်တို့ကအဲ့မှာကြံကြံချက်တွေထုတ်ပြန်ပြီးတော့ပြောတယ်ဆက်တဲ့လူတွေပြောပါတယ်ကျွန်တော်တို့ရောက်တဲ့နေရာအတိအကျပေါ့နော်နေရာအတိအကျပြောမှကျွန်တော်တို့ကဒီရဲကိုဆက်တဲ့ပြီးလို့ရပါလိမ့်ဆက်တဲ့ရဲနဲ့ဆက်တဲ့ဒီနိုင်ဆောင်ပြီးလို့ရမှာဆိုတော့ရောက်တဲ့နေရာအတိအကျတော့ကျွန်တော်ဒီနိုင်ငံသားစီစီကြတာလေးပေါ့နော်နံပါတ်လေးကိုပြောပြီးတော့ပြန်ပို့ပြီးပါဆိုပြီးတော့ပို့ပြီးပါဆိုပြောလိုက်တာလေးရှိပါတယ်တချို့လည်းပို့ပါတယ်ခင်ဗျတချို့လည်းအဲ့လိုမဆက်တဲ့တော့ဘူးခင်ဗျမဆက်တော့တော့တဲ့အပြမလာတော့နော်အခုတတိပြန်ဆက်ပြီးမဆက်တော့ဘူးရေရှင်ဆုံးလို့တော့ဖြစ်ခါကြတော့တို့လည်းတော်တော်လေးစိတ်ပူပြီးတော့ဆက်တော့တာရှိပါတယ်အခုနောက်ပိုင်းတော့တကယ်လည်းလေးညီတော်လို့လည်းဖြစ်တယ်နောက်တစ်ခါတော့ခုနကပြောလို့ဆက်ရုံနေအလုပ်ရုံနေပြန်လည်းလက်ပတ်နေလို့လည်းဟိုပြန်ရှင်တော့လို့လားသဘောလားတော့မပြောတဲ့
北京马区人马丹永安的阿楼县的阿楼的马家张文义南木的楼北开的县长比呢文丹有汉富裕龙安使用啊你马阿楼的马东阳泥巴哦那豆块比边部比马皮带路丹永啊买了十超元的马头边台头边车马一大叉娃的买了十超元的门内呀阿里阿楼的马东阳泥巴的到外皮带阿楼的马这样阿在了过ပထမအတုပ်အဖြစ်ပြန်ပို့ပေးပြီးမြန်မာနိုင်ငံထဲကို19ရက်နေ့မှရောက်ရှိမှဖြစ်ပါတယ်။ဒီတရက်နေ့အတွင်းမှာပဲတရုတ်နိုင်ငံမှာရောက်ရှိနေတဲ့တရားမဝင်မြန်မာအလုပ်သမားတရားဝန်ကျင်လောက်ပြန်ပို့ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တရုတ်နိုင်ငံမှာသေဆုံးသူစုစုပေါင်းက3000ကျော်ရှိပြီးလက်ရှိရောဂါပိုးတွေ့ရှိထားသူ10000ကျော်နဲ့ပြန်လည်တက်တာလာသူ9000နီးပါးရှိနေပြီဖြစ်ပါတယ်။ကျွန်မအင်တနာထုံးပါရန်ကုန်ကနေသတင်းပေးပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်နဲ့ဟူးစက်မဲ့အန္တရာယ်ကိုတားဆီးကာကွယ်ဖို့မြန်မာတာဝန်ရှိသူတွေအရှိန်မြှင့်လှုံ့ဆော်နေပြီးပိတ်ပင်ကတ်တတ်ချက်တွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်ဒီအချိန်တွေကမြန်မာလူရဲ့နေတရူဝသွာလာနေထိုင်လုပ်ကံလှုပ်ရှားမှုတွေမှာငယ်လောက်အထိရိုက်ခတ်မှုရှိနေပါပြီလေတတိထားနေထိုင်ကြတဲ့အချိန်တွေမှာရောရှိနေပါပြီလားအင်္ဂါညတိုင်းရိုင်းလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုင်းအပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါ။ဝေဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VO ရဲ့ Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VO ရဲ့ဖုန်းနံပါတ်က0239238255လေး၊ email လိပ်စာက burmese@voenews.com ၊ Facebook က VO Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်လေးအားလုံးကိုဖိတ်ခေါ်ပါတယ
်။ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစိုးဆုံးဖြစ်နေတဲ့မလေးရှားနိုင်ငံတွေကမြန်မာအလို့သမားတွေရဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။မြန်မာရှေ့ပြောင်းအလို့သမား9သိန်းတဲ့မနေ့အလို့လောက်ကန်နေတဲ့မလေးရှားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကရာဂဏန်းတိရှိလာနေတာကြောင့်စာတင်ကြောင်းနဲ့ဈေးဝယ်ကုန်တိုက်တွေဘာသာရေးပွဲတွေအားလုံးမတ်လ23ရက်နေ့ကနေ31ရက်နေ့ထိပိတ်ပစ်လိုက်ရပါပြီ။ဒီအခြေအနေတွေကြောင့်မလေးရှားရောက်မြန်မာတွေအပြင်ကိုတိတ်မထွက်ကြဖို့နေရက်ပြန်လာတွေနဲ့တနိုင်ငံနဲ့တနိုင်ငံကူးလူသွားလာတာတွေမလုပ်ဖို့အတွက်မလေးရှားနိုင်ငံမြန်မာတန်ယုံကမတ်လ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနှုန်းကနေ့စဉ်လူတရာကျော်ကိုကူးစက်လာတာကြောင့်အစိုးရကကျောင်းတွေပိတ်တာဘာသာရေးပွဲတွေကိုပိတ်တာတွေလုပ်လာပြီးဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာအလို့သမားတန်ရာရှိဦးအောင်စောမင်းကအခုလိုပြောပြပါတယ
်။လောလောဆယ်တော့ကူးစက်မှုနှုန်းကမနေ့ကဖြစ်တော့အရင်ညနေတည်းမှာဟုတ်မနေ့ကတရက်ဆယ်တော့125ဟိုအရင်ညက140ဘာလို့ဆိုအခုလောလောဆယ်လက်ရှိတော့953ယောက်ထိရှိလာပြီ။ဒီနေ့တော့အကျဉ်းချက်ထွက်တာတော့မတွေ့သေးဘူ
း။ဟုတ်ကဲ့။
အဲဒီတော့မနေ့ကညပဲဝန်ကြီးချုပ်ကအဲဟိုလေဒီသူတွေအလုံးမင်းကိုအဖာလုပ်ပြီးတော့သူကအကုန်လုံးကိုအဝင်ထွက်တွေလည်းပိတ်လိုက်တယ်။စာတင်ကြောင်းတွေလည်းအကုန်လုံးပိတ်လိုက်တယ်။နောက်တစ်ခါကုန်တိုက်တွေအကုန်လုံးပိတ်တယ်။ဟိုဒီစားတော့ကုန်တိုက်ကလွှဲရတယ်။နည်းကုန်တိုက်တွေကုန်ပိတ်တယ်။ဘာသာရေးပွဲတွေအကုန်လုံးဟိုပိတ်တယ်။အကုန်ပေါ့နော်။အကုန်လုံးကိုအကုန်လုံးလောလောဆယ်တော့နှစ်ပတ်ရှိပေါ့။ဒီအဖာအတိုင်းဒီ18ရက်နေ့အတိုင်းဒီ30ရက်နေ့ရှိအကုန်လုံးရည်ရွယ်ပိတ်ထားချက်ပဲဟုတ
်မြန်မာတန်ရုံအနေနဲ့လည်းတတိချားတင်လာတွေကိုပညာပေးတွေလုပ်နေပါတယ်ဆိုပြီးပြောပြပါတယ
်လုံးလုံးစေတော့ကလေးတွေကိုလေကျွန်တော်တို့ဒီဝမ်ပိုင်းတဲ့ဟိုမထည့်အောင်လို့မလို့အတင်ဝတ်တတ်နိုင်ဆုံးမထွက်ဖို့အဲ့ဒါလေးတွေကျွန်တော်တို့ဟောပေးခြင်းနဲ့နောက်တစ်ခုကတကွေးတန်ရှင်းမှုဖြုတ်သွားရှိဖို့ဟိုနောက်တစ်ခုကကျတော့ဒီလက်တွေပါလေးတိချားဆေးဖို့အဲ့လိုလေးတွေကျွန်တော်တို့ဒီလမ်းစုံစမ်းတဲ့ကလေးတွေမှန်တယ်များတော့ကျွန်တော်တို့အဲ့လိုအခြေခံကာကွယ်လေးပေါ့နော်နောက်တစ်ခုကအေးဝါဝါအေးကိုအဲ့ဒါကအကူခံအကောင်အစားတောက်တွေကောင်းကောင်းစားဖို့အလိုတွေကျွန်တော်တို့ဟိုအသိပညာတော့ပေးနေတယ်ပေါ့နော
်မလေးရှားနိုင်ငံမှာအဓိကကူးစက်နေတာဟာဗလီတွေကဖြစ်တာကြောင့်အစိုးရကဘာသာရေးပွဲတွေကိုပိတ်ပစ်ပြီးကူးစက်မှုတွေထပ်မဖြစ်အောင်လုပ်ဆောင်နေတယ်လို့လည်းမြန်မာအလို့သမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ
်အဓိကကူးစက်နေတာကဒီနိုင်ငံကဗလီပေါ့နော်အဲ့ဒီဗလီဟိုအဲ့ဒီပြီးခဲ့တဲ့အခါနေရာစီစီပတလင်းဘက်မှာအဲ့ဒီသူကဟိုလူပေါင်းတစ်ပေါင်းခွဲတော့သူကဗလီတက်လိုက်တယ်အဲ့ရတဲ့ခါမှာသူကဘရူနိုင်းဘက်ကနိုင်ဟိုလာပြီးတော့တက်တဲ့ဟိုရှိတယ်6ယောက်လမ်းပြီးအဲ့6ယောက်ကအပါလို့ပြီးတော့သူကအဲ့ရတဲ့တစ်ဆင့်ပြန်ပွားပြီးတော့အခုအဲ့လူတွေပဲအဓိကထားပြီးတော့ကူးနေတာပေါ့နော်အဲ့လူတွေကိုပဲလိုက်ပြီးတော့သူအစိုးရလိုက်ပြီးတော့ကြီးညာတယ်လိုက်ပြီးတော့ခေါ်တယ်ဖြစ်တယ်အပါလို့တာတိုင်းအဲ့ရတဲ့ကူးနေ
မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား9သိန်းထက်မနည်းရှိနေပြီးမလ16ရက်နေ့ညကတော့ဈေးဝယ်ကုန်တိုက်တွေမှာအစားအသောက်တွေကိုအလူရဲ့ဝယ်ယူနေတာတွေကိုလုံနေကြတယ်လို့လဲဆိုပါတယ် မလာစခနေနေမှာတော့လူတွေနဲ့အပြင်ကိုတိတ်မထွက်ရဲကြပဲတတိနဲ့နေထိုင်နေတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကပြောဆိုခဲ့ပါတယ်ကျမအေးမှာပါထိုင်းမြန်မာနေစက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
ပြည်ရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့ရှင်းနိုင်ကနေရှင်းနိုင်စံငါအထိစံငါမိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည် Sino, VOA Myanmar Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့အင်္ဂါညနေခင်းရေဒီယိုအစီအစဉ်လေးကိုည9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့ပုံမှန်ထုတ်လွှင့်ပေးနေကြအင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးကဏ္ဍကိုဓာတ်ရိုက်နားဆင်ရဖို့ရှိပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လှည့်ပြောပြပေးပါအောင်ရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာနောက်ပိုင်းကူးစက်မှုနှုန်းကျဆင်းလာပေမဲ့အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတစ်ဝှမ်းမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်ဒီလိုအခြေအနေတွေကိုထိန်းချုပ်ကန့်တွေဖို့အတွက်တာဝန်ရှိသူတွေကအရှိန်မြှင့်လှုံ့ဆော်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ဆောင်ရွက်ချက်ဖြစ်လာမဲ့15ရက်အတွင်းအိမ်ပြန်မထွက်ကြဖို့နဲ့အမေရိကန်ပြည်သူပြည်သားတွေအနေနဲ့လူ10ယောက်ထက်ပိုပြီးတော့လူစုတွေမလုပ်ဖို့အိနေအင်ဂျီရောကနေတမရဒိုနယ်ထရမ်ပါတင်းလာနေကတိုက်တွန်းခဲ့ပါတယ်။အခုဆိုရင်ဗိုင်းရပ်စ်ပိုးရှိမှရှိအလွယ်တကူစမ်းသပ်နိုင်မဲ့ဆန်နာရီကိုလည်းအမေရိကန်ပြည်နယ်တချို့မှာစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ပြည်နယ်အတော်များများကကြောင်းတွေကိုလည်းပိတ်ထားတဲ့အပြင်လူစုလူဝေးမလုပ်ဖို့လည်းတိုက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့ဥရောပနိုင်ငံတွေမှာလည်းမလိုအပ်ပဲနဲ့ခီးသွွာလာမှုတွေရှောင်ရှားဖို့တိုက်တွန်းထားပြီးတော့ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့နှက်ဆက်သွွာလာမှုတွေပိတ်မဲ့အကြောင်းလည်းပြောဆိုထားပါတယ်။ဟောင်ကောင်မှာတော့နေထိုင်သူတွေအနေနဲ့တရုတ်ပြည်မကြီးမကအိုးနဲ့ထိုင်ဝမ်ကလွဲပြီးတော့ပြည်ပနိုင်ငံတွေကိုခီးသွွာလာခွင့်တတိပေးကန့်သတ်ချက်ကိုထုတ်ပြန်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့တင်္ဂနွေမှာကြေညာပါတယ်။မကအိုးနဲ့ထိုင်ဝမ်ကလွဲပြီးတော့တခြားနိုင်ငံကပြန်လာသူတွေအနေနဲ့ဆက်လက်ရကြသူတွေတီးခြားခွဲနေနိုင်မှုလိုအပ်တယ်လို့လည်းလမ်ကပြောပါတယ်။ဟောင်ကောင်မှာကျောင်းတွေကိုအရင်ကစီစဉ်ထားသလိုဧပြီလအတွင်းမှာပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာ COVID-19 ရောဂါကူးစက်ပြန့်ပွားလာမှာဆိုရင်လည်းအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားတန်ယုံတွေရဲ့အခမ်းအနားတွေအခံပွဲတွေကိုလာမယ့်ဧပြီလကုန်ထိမကျင်းပဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။တန်ယုံတွေဖွင့်လှစ်တဲ့ကျောင်းတွေကိုယာယီပိတ်ထားဖို့ညွှန်ကြားထားသလိုပြည်ပမှာရှိတဲ့မြန်မာတန်ယုံကောင်စစ်ဝင်ယုံတွေရဲ့အခမ်းအနားတွေအခံပွဲတွေကိုလည်းရွှေ့ဆိုင်ထားဖို့ညွှန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအနေနဲ့ကာကွယ်နိုင်မှုအတွက်မြန်မာနိုင်ငံတွင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့အပြည့်အစုံရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ကကြီးမှုပြုလုပ်တဲ့တဏ္ဍာရေးရာတင်နန်းတွေဆွေးနွေးပွဲတွေလူစုလူဝေးနဲ့ပြုလုပ်မဲ့အခမ်းအနားတွေကိုလည်းရက်ရွှေ့ဆိုင်ထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ယောဂါမပြန့်ပွားရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံတွင်ကိုကုန်းလန်းရေလန်းနဲ့နှက်ဆက်ကိတ်အလုံးကဝင်လာတဲ့ခီးတဲ့အလုံးကိုလည်းကျန်းမာရေးစီစီရာတွေကျန်းမာဆောင်ရွက်နေပါတယ်
။သတင်းကြေညာကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုနဲ့အယ်ဒီတာအဖြစ်ကိုကျော်ကျော်သိန်းကတာဝန်ယူဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။အတန်ဖန်းဆိုင်ရာအင်ဂျင်နီယာကတော့ Zubil Adaris ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ဖိုင်တိုမီတာ1925 32နဲ့ဖိုင်လက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is